ခုမက်စစ်မာအောင်တို့ကအခုဒီယာယီအစိုးရကိုဟိုဖက်ပြီးလိုက်တယ်ဆိုတော့အချိန်ကြီးဖြစ်ပြီလားရှင့်
အတော့လုံးကတော့ကျွန်တော်တို့ acting လို့သုံးတယ်ပေါ့နော်တချို့ကိစ္စတွေမှာအစိုးရရဲ့ကိုယ်စားပြောရဆိုတာလုပ်ရတဲ့အနေအထားတွေရှိတာဟန်နေသူတို့ကောရီးယားဆိုတော့ဒါကြောင့်မို့လို့ acting minister တွေဖွဲ့ဖို့ကျွန်တော်တို့ပထမဆုံးချက်ပါတယ်အနောက်ကအခုဟိုကျွန်တော်တို့ဖြစ်လာနိုင်တဲ့အခြေအနေတွေရှိတယ်ဥပမာကျွန်တော်တို့ ICC ပြာမှာလက်ခံထိုးမလားအစားကြီးတချို့တော့ international ဟိုထရီးတွေလက်ခံထိုးတဲ့အခါမှာကျွန်တော်တို့ဒီ CRPH နေနဲ့တွတ်တော်အနေနဲ့ဆောက်ခံပေးရတာမျိုးရှိတယ်သို့တော့ဓာတ်ရိုက်လက်မှတ်ထိုးတာမျိုးအလုပ်လုပ်တာမျိုးကြာလို့ရှိရင်ကတော့ဒီ executive body ကလောက်ရတယ်နေထိုင်မှုရှိတယ်ပေါ့နော်ဆိုတော့ဒါကြောင့်မို့လို့ဒီဒီတပ်ရလုံးမျိုးလည်းဒူလာရယ်ပေါ့နော်အဓိကတော့ဒီ minister တွေရဲ့အလုပ်ကစစ်ကောင်စီရဲ့လုပ်ကြရအောင်ကျွန်တော်တို့ delegitimize ဆုံးတယ်အဲနောက်ပြီးတော့ဒီဒီဒီလုံချမ်းမှုကိုအားကောင်းအောင်ဘလို့နည်းနဲ့ support ဖြစ်အောင်လုပ်မယ်နိုင်ငံတကာဘဏ်တွေမှာရောနောက်ပြီးတော့ဒီဒီငွေကြေးဆိုင်ရာကိစ္စမျိုးမှာတော့ freeze လုပ်လို့ရတယ်ဘလို့လုပ်လဲဒီမှာဘလောက်ဝင်ကြီးနေတယ်စားကြည့်နေပေါ့နော်အမှန်တရားတော့ဆိုရင်ဆိုလို့ဆိုရင် CDM လုပ်ငန်းတွေနဲ့တခြားဝန်ထမ်းတွေရဲ့ဟိုပေါ့လုံထုံးလုံးနေဆိုင်အောင်ကျွန်တော် blue encourage လုပ်အနောက်သမရလုံးကြီးဆိုလို့ရှိရင်အဒီတိုင်းမှာအုပ်ချုပ်ရေးပဲဆိုင်ရာစစ်ကောင်စီကထုတ်ပြန်အောင်ကျွန်တော် blue ကောင်တန်ပြန်လုပ်မယ်ဆိုတဲ့အနေအထားမျိုးနေဖွင့်လိုက်တာဖြစ်ပါတယ်လို့နောက်တစ်ပိုင်းကကြတော့ကျွန်တော်က more inclusive ဒီကာလမှာကျွန်တော်တို့ကနိုင်ငံရေးအတွက်အတိုင်းသားဒီဒီဒီ federal ကိုသွားဖို့လို့ရောနော်နောက်ပြီးတော့အတိုင်းသားနိုင်ငံရေးအားစုတွေနဲ့ရောစကားပြောပြီးရောတကယ်လာဖို့ဒီဆောင်မှာတက်တာဖြစ်တယ်အထူးသဖြင့်ကုလသမဂ္ဂနဲ့ဒီနိုင်ငံတကာဆိုင်းဝိုင်းရဲ့ဒီအသိမှတ်ပြုမှုအတိုင်းသာပေါ့နော်ဒီဓာတ်ရည်ကြီးတွေပေါ်မှာဆိုရဲဟာရောဘယ်လောက်ဘယ်လိုရှိလဲရှင်အထူးအဖြစ်ကျွန်မတို့တမတီဥကြောင့်မိုးထုံးကတော့ကျွန်မတို့ရဲ့တကယ် credential ဖြစ်တယ်အဲ့တော့ကျွန်မတို့ဒီ credential ရလိုအပ်တဲ့အနေအထားမျိုးတွေပါဒီ diplomatic front ကနေပြီးတော့တမတီဥကြောင့်မိုးထုံးကိုကျွန်မတို့ဟိုကိုကနေပြီးတော့တစ်ဆင့်ကျွန်မတို့သွားပါတယ်ဒီရွေးအစိုးရရဲ့အတန်ဒီနေချောတူဘူတော်တော်များများဒီနိုင်ငံသားကတာဝန်ရှိတဲ့သူတွေနဲ့ကျမတို့တွေ့ရရှိတယ်။တစ်ခါတလေကျမတို့တွေ့ရတယ်။အပလီဆိုတော့နိုင်ငံသား team ကလည်းပြီးတော့တွေ့ရမျိုးရှိတယ်။တချို့က informal တွေ့ရတယ်။တချို့က formal တွေ့ရပေါ့နော်။ဒီနည်းအဖြစ်ကျမတို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့ကျမတို့ထောက်ခံမှုကြားလာဖို့နောက်ပြီးတော့ဘယ်လိုစစ်ကောင်စီကိုဘယ်လိုဖိအားပေးမလဲပေါ့နော်။အနောက်ဘက်ကပါလဲဆို CDM ဝင်လာတဲ့စံတမန်ဝင်တိုင်းရှိပါတယ်။ဒီစံတမန်တွေနဲ့အဲကျမတို့တွေ့ဖို့လို့လည်းဒီနေ့ညလည်းကျမတို့တွေ့ပါမယ်။ online ကနေကြည့်တော့ပေါ့နော်။ဒီတိန်ကမြန်မာတမတ်ကြီးဦးကျော်စွာမင်းလို့ကိစ္စမျိုးပေါ့နော်။သူကရောဒီတော့ဆန်းစုကြည်ကိုပြန်လှုပ်ပေးဖို့သမရဦးဝင်းမျိုးဦးဝင်းမျိုးပြန်လှုပ်ပေးဖို့ဆိုတဲ့ကြေညာချက်သူထုတ်ပြန်လိုက်ပြီးတော့တော့ဆန်းစုကြည်ရဲ့ဒီအစိုးရကိုပဲသူဆိုရအနေနဲ့ပြောရင်းနဲ့သူ CDM မှာပါဝင်တယ်ဆိုတာမျိုးတော့ပြည်သက်သက်ပြောတာမျိုးလည်းမရှိဘူးပေါ့နော်။ဆိုတော့နိုင်ငံတကာမှာရှိတဲ့မြန်မာတန်ရုံးညီနေကတော့ဘလို့တိတိယောက်နဲ့ပါဝင်ဆောင်ရွက်တင်တယ်လို့ညင်လဲရှင်
ဟိုတစ်ဖက်မှာဒီလိုကန့်ကွက်နေုံနဲ့မရဘူးကန့်ကွက်နေုံနဲ့မရပါနဲ့တိဆောက်ဖို့လဲလိုတယ်အဲနောက်တစ်ခုကတစ်ခုခုအမြင့်ပိုင်တစ်ခုခုအတိမတ်ပြုဖို့ပေါ့နော်ဒါမှသာမြင်ကျမတို့ရဲ့အရွေးကိုသွားနိုင်မှာဖြစ်တယ်ဒီလိုမျိုးကန့်ကွက်နေုံအတိမတ်ပြုနေုံနဲ့ကျမတို့မရပါဘူးဦးဝင်းကြီးနဲ့ဒေါ်ဆန်းစုကြည်ကိုလည်းကျမတို့လည်းဟိုခေါင်းဆောင်လုံးတတ်မှတ်ထားအခုဒါကြောင့်မလို့ဒီအတိုင်းပဲလေဆိုတော့ပြောတင်တာဒီကောင်းဆောင်တွေလှုပ်ရှားလို့မရသေးတဲ့အချိန်မှာကျွန်တော်တို့ဒီကောင်းဆောင်တွေရဲ့ကိုယ်စားနိုင်ငံရေးရာအခြေတစ်ခုကိုလုပ်နေရမယ်အဖွဲ့အစည်းတွေလိုတယ်လူပုဂ္ဂိုလ်တွေလိုတယ်ကိုယ်စားပြုမှုတွေဆိုတော့အဲ့ဒီကိုယ်စားပြုနေတဲ့သူတွေကိုလည်းအတိမတ်ပြုဖို့လို့လိုပါတယ်ဒါမှသာမင်းခုနပြောနေတဲ့ဖန်စီထင်းထင်းထားတဲ့သူတွေပြန်လုပ်ဖို့အောင်ဆိုနိုင်ငံရေးအရာဒီလိုမျိုးစစ်တပ်ကတစ်ချေလုံးဟိုနိုင်ငံရေးမှာဥဆောင်မှုဆိုတာနဲ့ပူတည်လုပ်နေတဲ့အလေးအထားတွေပေါ့ကျွန်တော်တို့ဒီအချိန်မှာကြောင်းလက်ပြရမှာဖြစ်ပါတယ်ကျွန်တော်တို့တန်တမန်တွေထဲမှာလည်းကျွန်တော်တို့က practically deal လုပ်တဲ့ခါမှာအုပ်စုနှစ်စုသွားပြီးတော့တွေ့ရပါတယ်။ရိုးရိုး CDM လုပ်တဲ့သူ CDM လုပ်တယ် okay မလုပ်တော့ဘူးဒီဆိုရအောင်မလုပ်တော့ဘူးအခုဒီအာနာတိတ်ကောင်ကြီးအောင်မလုပ်တော့ဘူးထွက်သွားပြီးတော့ဘေးကထိုင်နေတာမျိုးလေ။အဲနောက်တစ်ခုကပါလဲဆိုတော့ခါကျ CRPH နဲ့ပူးပေါင်းတယ် CRPH ကလည်းငါတို့ရဲ့တရားဝင်ကိုစားပြုနေတဲ့ပုံစံပေါ့နော်။ဆိုပြီးတော့ပူးပေါင်းလာတာရှိတယ်။ဆိုတော့ကျွန်တော်တို့အဲ့ဒီနှစ်ခုလုံးကိုတော့ကျွန်တော်တို့ deal လုပ်သွားမယ်။ဒါမဲ့ပုံစံတစ်မျိုးစီနဲ့ကျွန်တော်တို့ deal လုပ်သွားပြီးတော့တွေ့ဆုံမှုအားပေးဖို့ရှိပါတယ်လို့အဲ့ဒါမျိုးပြော
အဲ့တော့ယာယီနိုင်ငံသားရေးဝန်ကြီးဖြစ်ဟိုတာဝန်ထမ်းဆောင်နေတဲ့မက်စင်မောင်ကိုဆက်သွယ်နေနေရပါရှင်။